င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေလို့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရန်ကုန်မြို့တော်စီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီစီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲတွေကိုတော့မတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အများပြည်သူသိထားတဲ့အချက်တွေနောက်စီမံရွေးကောက်ပွဲဟာဘယ်လောက်ရေးပါလဲဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတဲ့နေရာဖြစ်လဲဆိုတာကိုကျွန်တော်ဒီနေ့ညတဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်တင်စာရှင်းလင်းရေးပါ။သူကတော့ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရပါ။နောက်တူကတော့ New Myanmar Foundation ကမတ်မြနန္ဒာတင်းဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ဒီလက်တွေ့စီယုံရေးအခြေအနေလက်တွေ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးတော့သိနိုင်ဖို့လေကုစလေတဦးကုစလေလောင်းတဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ဦးဝင်းချိုဖြစ်ပါတယ်ခင်ဗျ။သုံးလုံးလေးလိုက်ပုံကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်တင်စာရှင်းလင်းရေးကိုဖိတ်ခေါ်ချင်ပါတယ်။မတ်တင်စာကြီးကြားလားမသိခင်ဗျ။
ဟုတ်ကဲ့ကြားပါပြီ
။ဟုတ်ကဲ့မတ်တင်စာကျွန်တော်အရင်ဆုံးပေါ့နော်။အာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတ်တင်စာတို့ကလည်းဒီလုံနေတဲ့အချိန်ကြီးကြတော့အများပြည်သူမသိနေတဲ့အချိန်ပေါ့တော့ကျွန်တော်တို့သိရတော့စိတ်ဝင်စားမှုကြီးလည်းနေတော့အများပြည်သူသိတဲ့အချက်တွေပေါ့နော်။ဒီသတိထားတဲ့အချက်တွေဘာတွေများရှိမလဲ။အဲ့ဒါဆိုရင်မတ်တင်စာရှင်တို့ဘာတွေပြောနိုင်မှာပေါ့။အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့
။အာကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲကဒုတိယအချိန်နောက်အရင်ကအဆင်ပါတဲ့ဆာအဲကျောချင်းနဲ့နောက်တစ်ခုကတော့အဲကျမတို့က33မြို့နယ်ကိုပဲအဓိကပေါ့နော်ဆင်တာယာကြီးနေနေ33မြို့နယ်ဒါပဲအဓိကရွေးကောက်ခွင့်ရှိနေတာဖြစ်ပါတယ်ဆိုတော့ဒါက33မြို့မှာနေတဲ့ပြည်သူတွေရဲ့အခွင့်အလမ်းအခွင့်အရေးတစ်ခုဖြစ်တယ်နောက်တစ်ခုကကျမတို့ session နဲ့ပြည်သူတိုင်းနေပေးခွင့်ရလာပြီအများဆုံးကျမတို့ဒီအာဆင်ရွေးကောက်ပွဲပြီးခဲ့ဆင်ရွေးကောက်ပွဲဆိုတင်တယ်ရောက်ဆိုတော့ဒါအင်အားကြီးပါပဲအဓိကအဲနေပေးခဲ့တာဆိုတော့ဒါကျမတို့ညတော့ကိုစားပြည့်ရဲ့ရေတော့ပေါ်စစ်ခဲ့ဘူးညတော့ကိုစားပြည့်ရဲ့ကောမဒီမဟုတ်ခဲ့ဘူးအခုဆိုရင်တော့အဲ့တော့တင်ပြမဟုတ်တော့တဲ့အိမ်မှာ session နဲ့ပြည့်လူရန်ပြည့်လို့လူရန်နေပြန်ရလာပြီဒါကကောမဒီနဲ့ဆက်လို့ပြောလို့ရတယ်အနောက်ကျတော့ပြောလို့ရတာပါလို့ဆိုတော့ဒါတော့ပြန်မှဒီမှာဒီရေတော့ပွဲကတော့တော့အစ်စ်အဆန်းဖြစ်နေအခုမှရေတော့ပွဲတွေကပြည့်လူနဲ့ဆက်ပြီးရေးရှိနေတဲ့အခါမှာပြည့်လူစစ်စီနေနိုင်တယ်ပေါ့နော်ရေတော့ပွဲကအရင်များလိုက်တာဆက်ဆက်အပြင်ဆက်ပြီးတော့ဒါမင်းရရဲဆိုတော့သူကဒီအခြေခံအထူးသဖြင့်ရောက်ပွဲနေရောရရရှိနေ။နောက်ဓာတ်ပြေရောက်ပွဲနေရောရရရှိနေ။ဆိုတော့ဒီမှာအသိစီစဉ်တာကတော့ဒီစီရောက်ပွဲဆိုတော့ဒီတနေ့ရအစ်စ်မှာသူကနေ့စဉ်သူကနေ့စဉ်ဒီမိမှုဘဝနေနဲ့ဖိတ်ဆက်မှုရှိရဲ့အခြေခံအကျဆုံးတော့အစိုးရအစိတ်ပိုင်းတစ်ခုတော့ဒီကောက်ခွင့်ရနေရဖြစ်ပါတယ်။ဆိုတော့သူဝိသားကနေအဲသူစီရဲ့ပေါ်မှာလုပ်ငန်းဆောင်တာတွေအားလုံးဒီကတော့တော့မနေ့အိမ်ကလိုးလာလို့စပြီးတော့ဒီအဲဒီဒီစပြီးတုံးရတော့မယ်။မနေ့အိမ်တဲ့ခါကလည်းသူကလမ်းပြီးမှလူလန့်ခွေးစပ်ပြင်ဒီလိုအကြောင်းအရာတွေကအကုန်လုံးကသူနဲ့ဆက်ဆံနေနေဒီကဖြစ်ဆက်နေတဲ့တောင်မှဒီလိုဖြစ်ဆက်တဲ့လုပ်ငန်းတွေမှာတော့ကိုစားပြီးတော့ပုံဖြတ်ပေးတဲ့ကိုယ်စားလှယ်တွေကိုသင်မြောက်ခွင့်ရမယ့်အခွင့်အရေးဖြစ်တယ်။ဒါတော့အဓိကက
ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကဒီစီဗီရွက်ကောက်ပွဲကွန်ပျူတာစီရွက်ကောက်ပွဲတွေကဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတဲ့နေရာလဲခင်ဗျဟု
တ်ကဲ့ဆိုတော့ဒါကကိုယ်စားလှယ်ဖြစ်လာတယ်ပေါ့နော်ကိုယ်စားလှယ်ဆိုတော့ပြည်သူရဲ့ကိုယ်စားလှယ်ပြည်သူကိုကိုစားပြုရမယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းသူတို့အစိုးရကြားရအရှိပါနံပါတ်1ကပါလဲဆိုတော့ဒီစီဗီကွန်ပျူတာရဲ့ structure ဒီပြည်သူဘုံဟာအဲတော့ဒါတိအားလုံးပြီးပါပါအခက်ကြီးဖြစ်နေရဲ့အဲ့ဒါပါပဲဆိုပြီးတော့ဝင်လို့ပြောတဲ့ဒီအမြင့်ဆုံးသောဒီအာဏာယူထားတဲ့ဥက္ကဋ္ဌဆင်မတိုင်းကော်မတီဥက္ကဋ္ဌနောက်ပြီးတော့ဝင်နောက်ဝင်လည်းယူထားတယ်နောက်ဆင်မတိုင်းဝင် development minister သူဒီရဲ့အဲဒီပုဂ္ဂိုလ်ဦးကသိဆုံးမှာဒီ formative case မှာအထိုင်ပါတယ်အဲသူဒီကအစိုးရဘက်ကဒီတမကနေဓာတ်ရိုက်ရောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရရဲ့လက်ရှိအာဏာရပါတီဘယ်ပါဒီလက်ကျနာပါဆိုတော့သူတို့ရဲ့အဲ့တော့ဒီနေတော့ဒါတွေကနေဒါချိတ်ချုပ်ခံထားရတဲ့ကော်မတီလို့ပြောရတယ်။ဒါဆိုရင်လည်းရန်ကုန်မှာစောင့်အားစာချက်တခုကအဲ့ဒါသူတမှုတခုပဲပြောလို့ရတယ်။ဒီလိုတော့ဒီမျိုးတော့ဝင်နေရတခုကိုဒါမန္တလေးမှာလို့မျိုးပဲခံပြီးထားနေပေါ့။ဒါပေမဲ့သူ့အကြီးအကဲတော့ဒီမျိုးတော့ဝင်ဟာအာဒီမျိုးတော့ဝင်ရဲ့အဲ့လက်အောင်ငယ်သားမျိုးတော့ဝင်ဖိုင်းတာလို့ပြောပြီးတော့ဝီဒီယိုနဲ့ဝီဒီယိုနဲ့မျိုးတော့ဝင်ဒါတဲ့ကဒီအခက်အခဲပေါ့နော်ဒီအောင်အာနာအာတမီရှိရဲအများတော့အပြရတော့ရန်ကုန်မှာဆိုရင်တော့ဝီဂျော့ကပဲအထူးတာမျိုးတော်ဝင်အလုပ်ဒီလောင်းဝင်လောက်သွားရရှိရဲပေါ့ဆိုတော့ဒီတိုင်းမှာသူမျိုးတော်ဝင်ဆိုရဲဒီတို့ကိုယ်စားလှယ်ကဓာတ်ညက်မယ်ဆိုရဲအကြောင်းအရာဖြစ်နိုင်တယ်။နောက်ဒီဖဲကျုပ်ဖြစ်ရတဲ့အဆက်လောက်ပဲပွဲဒီဖြစ်ရတဲ့အဆက်လောက်ပဲဖြစ်သွားမလားပေါ့နော်။ဒါကတော့ပြည်သူတွေရောအရက်ဖက်ဖွဲ့စည်းနေနေစိုးရင်ချက်ပါ။ဆိုတော့ပြောရမယ်ဆိုလောက်ပိုင်ခွင့်အားဖြင့်ဆိုရင်တော့အရင်ကဥပဒေထက်ဆိုင်တော့ပို့ပြီးလုပ်ပိုင်ခွင့်ရှိရတယ်ဒီကိုယ်စားလှယ်ဟာဆိုရင်ကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုကျွန်တော်တွေ့ရတာကဘာလဲဆိုတော့ဒီမူပါဒချမှတ်မယ်နောက် ချစ်စစ်မယ်ချစ်တတ်မယ်နောက်အကောင့်ထဲပုံမင်းဆက်လုပ်မယ်ပေါ့အစအဆုံးကြီးကိုသူတို့တာဝန်ပေးထားတော့တွေ့ရတယ်အဲဒီကလေးလုံးကြီးမှဘယ်လောက်ထိဒီဌာနဆိုင်ရာတွေတက်ကဟိုဝင်နေရပူပေါင်းမလဲနောက်ဝင်ဌာနရဲ့ဒီအစိုးရတက်ကဝင်ရုပ်တွေတက်ကဘယ်လောက်ထိအန်တရီခိုးဝေးပြီးလာမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ရှင
်ဟုတ်ကဲ့သူမြို့တော်ဝင်နေရာကိုဘယ်လိုမျိုးရွေးချယ်မလဲခင်ဗျာ
သူမျိုးတော်ဝင်ကတော့ကျွန်တော်တို့ဒီအခုလက်ရှိရွေးချယ်ခံရမဲ့အကိုစလဲတွေပေါ့အခုလက်ရှိတော့6ဦးပေါ့ဒီတိုင်းကျွန်တော်နေမဲ့ဆန္ဒနဲ့6ဦးကကိုစလဲ6ဦးတက်လာတဲ့အခါမှာဒီ6ဦး plus နောက်ထပ်9ဦးကတော့ဒီအစိုးရဘက်ကခန့်အပ်ပေါ့လေအစိုးရခန့်အပ်ရှိသီးတာ position မှာထိုင်နေတဲ့ပုံကိုနဲ့အလုံးပေါင်းပြီး17ဦးထင်းက2ဦးကိုပြန်ပြီးတော့သူမျိုးတော်အရှင်နဲ့အာရွေးချယ်မှာပေါ့ဒီမှာလဲကျွန်တော်တို့စိုးရင်ပြရတော့အများကြီးရှိတယ်ပေါ့ဒါပေမဲ့ဆို9ဦးဒီအရင်ကလေးကဒါဟိုအစိုးရဝန်ထမ်းကောနောက်ဒီအစိုးရဘက်ကရောပေါ့နော်ဒီလိုမျိုးရှိနေတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်တွေအနေနဲ့တက်သွားတဲ့6ဦးထဲမှာအဲဘယ်လောက်ရှိများအဲဒီတို့လိုလားတဲ့အနေတကယ်စစ်ဆင်ထိလိုက်တဲ့လူဖြစ်လာပါမလားပေါ့ဒီမျိုးတော်ဝင်နေရာကလည်းဒီလိုဆိုရင်တော်ရှိတယ်ပြောရမယ်ဆိုဒီမျိုးတော်ဝင်ကပြည်သူ့ဓာတ်ရေးကလုံးဝမဟုတ်ပါဘူးဒီကော်မတီအဖြစ်ရွေးချယ်ခံရပြီးတော့မှဒီမျိုးတော်အဆင့်ကိုရောက်သွားပြီဆိုမှဒီစစ်တပ်ဦးတွေကတည်နေရပေါ့လေဒါကတော့အားနည်းချက်တစ်ခုပါပြည်သူ့အမှန်တိုင်းပြောရင်တော့မဲအများဆုံးရတဲ့ဒီအခြားနိုင်ငံတွေဘယ်လိုမျိုးတော်ဝင်ပြီးပြည်သူ့ဓာတ်ရေးခန့်အပ်တာမျိုးအဲ့အစ်စစ်ကြီးလေးရတဲ့အကျိုးဒုမျိုးတော်ဝင်လည်းပြည်သူ့ဓာတ်ရေးခန့်အပ်တာမျိုးမဖြစ်သေးဘူးပေါ့ဒါကတော့ရှိတ
ယ်ဟုတ်ကဲ့ခင်ဗျာမတ်စစ်စာရှင်လေးဒီလိုင်းပေါ်မှာနေပြပါအောင်ခင်ဗျာကျွန်တော်မတ်မြတ်မြနန္နာတင် New Myanmar Foundation ကဒီရွေးကောက်ပွဲဆိုင်အကြံပေးပါမတ်မြတ်နန္နာတင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်မြတ်နန္နာတင်ခုနကပြောမယ်ဆိုရင်တော့ရွေးကောက်ပွဲကရန်ကုန်မြို့တော်စီပင်သာရေးကော်မတီဆင်းရဲရွေးကောက်ပွဲရဲ့ဒုတိယအကြိမ်လို့သိရပါတယ်ဒီမတိုင်ခင်မှာလည်းဒီဥပဒေစီပင်နဲ့ပတ်သက်လို့ပြင်ဆင်တာတွေလည်းလှုပ်သွားတယ်ဆိုတော့အခုလာမယ့်ဒီရွေးကောက်ပွဲနဲ့ဒီစီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့အရင်တစ်ခေါက်ထက်ဆိုင်ဘာတွေများညှို့လင့်ချက်ထားစရာတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အတူရှိတယ်လေကျွန်တော်ပြန်လာရှိနေရပြောသွားပြီးတယ်နော်ကျွန်တော်တို့ဒီ2014နဲ့2019မှာအဓိကကွာချက်ကြတော့ကျွန်တော်တို့ဒီဥပဒေမူပါမော်နော်ဒီဥပဒေမူပါမျိုးကျွန်တော်တို့ကြောင်းနေကြတဲ့ဟာရှိရယ်အမှတ်ပြည်လေးဆက်ပြီးအသက်16နှစ်ကြည့်ပြီးဒီပိုင်းလက်သေးချင်းအပါအဝင်ကျွန်တော်တို့ဒီကော်မတီမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒီ၄ဦးရနေပြီးတော့ရေတောက်ခံက6ဦးထိပြေးလာခဲ့တယ်ဆိုအဲ့ဒီကအပြင်မှာကျွန်တော်တို့ဒီကြောင်းနေတက်တက်လာတဲ့ဟာလေးတွေတချို့ရှိရယ်အမှတ်ပြည်လေးဆက်ကျွန်တော်တို့ဒီ2014လောက်ဆိုလို့ရှိရင်ဒီရက်ကအဖွဲ့ကြီးကဒီတရားဝင်လေးလောက်ဆက်မြင့်နေနေရခဲ့တယ်နော်အခုထက်မှာဆိုလို့ရှိရင်တော့ကျမတို့ဒီအစ်စ်ပေါ်ထွက်လာတဲ့ဒီမိန်းကလေးရဆိုပြီးအဲကျမတို့ဒီရက်ကအဖွဲ့ကြီးကလည်းဒီချင်းတာရေတောက်ပေးပြီးလက်ဆက်မြင့်နေရလာပြီဆိုအဲ့အချက်ကလေးတစ်ခုကြောင်းလဲဖို့ကျမတို့တွေ့ရတယ်ဆိုနောက်တစ်ချက်အနေနဲ့ကတော့ကျမတို့ဒီဒီရခိုင်မျိုးတွေနဲ့ဒီကတ္တချက်တစ်ခုကတော့ကျမတို့ဒီရေကောက်တင်ထားခြင်းဆိုင်ရာဒီအခန်းကဏ္ဍမှာဆိုလို့ရှိရင်ကျမတို့ဒီဟောတော့ဒီအမျိုးသားမျိုးဖြည့်ရှင်းခြင်းဆိုင်ရာကိစ္စရပ်တွေအပြည့်ဒီရေကောက်ပွဲမှာဒီကမ်ပိန်းနဲ့ပတ်သက်တဲ့အဲဒီအတုံးစိတ်တွေတော့နော်ဒီအတုံးစိတ်တွေကတန်းမှုတွေဒီရေကောက်ပွဲခုံထွက်ဒီဖွဲ့မှုတွေတော့နောက်ထပ်မျိုးတွေကတော့ဒီဥပဒေတွေမှာဆိုလို့ရှိရင်ပို့ပြီးတော့မှဒီဒီမိုကရေစီဇာတ်လမ်းနဲ့အမဲအဲတိုက်ပြီးပြီးတော့မှဒီကမ်ပိန်းပြတ်မှုတွေကိုကြည့်ရတယ်ဒါပေမဲ့ကျမတို့ဒီစိတ်တွေတစ်ခုကတော့ဒီလိုမျိုးဥပဒေနဲ့ဥပဒေကိုတောင်းနေလိုက်တော့လည်းပဲကျွန်တော်တို့ကဒီပေါ်မှာလိုက်ပြီးတော့မှဒီအကောင့်ထဲဖွင့်နိုင်မလားဆိုတဲ့အပိုင်းလေးတွေကိုကျွန်တော်တို့ကဒီဆက်ကြည့်ရမယ့်ဟာလေးတွေရှိပါသေးတယ်။
ဟုတ်ကဲ့ဒီနီးဥပဒေတွေဥပဒေတွေအပြောင်းလဲလုပ်တဲ့အခါမှာဒီစီပင်အုပ်ချုပ်မှုတွေရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့ရောဘယ်လိုများသဘောထားရှိပါလဲခင်ဗျာ။ပြောင်းမှုလိုပါသေးလားလုပ်ပိုင်ခွင့်ဘယ်လောက်ထိကျေပြန်ပေးထားပါလဲ
။အဲ့မှာကျွန်တော်တို့ကဒီဒိတ်ရက်တစ်ခုကလေကျေးဇူးတင်ပါတယ်ရပ်တင်မှာကျေးဇူးရနီးဥပဒေတွေပြောင်းလဲလိုက်တယ်ပေါ့နော်။ပြောင်းလဲလိုက်တဲ့ဆိုပေမဲ့ကျွန်တော်တို့ဒီမှာမထင်ရှားတဲ့အချက်ကဒီရေကောက်ခံလိုက်တဲ့ကိုယ်စားလှယ်ရဲ့တောင်းပန်တာဒါလည်းပေါ့နော်အဲ့တော့ဒီလိုရှိရင်ကျွန်တော်တို့ကဒီမှာမြင်နေဆိုရင်မြင်နေကောင်ကြီးဥပဒေရှိနေအဖွဲ့ဝင်တရှိနေအဖွဲ့ဝင်ရှိနေပေါ့နော်ဒီတော့ဒီကျွန်တော်တို့ကမြင်နေအဆင့်ဆိုရင်ကျွန်တော်တို့ဒီဒီကပုံစံကြီးတောက်ပါမယ်ဒါမျိုးတော့အဆင့်မှာဆိုလို့ရှိရင်တော့ပုံစံတင်းနေတဲ့အတိုင်းတောင်မှာဆိုတော့ဒီ6ဦးပြည့်ရောစစ်စစ်ကြောင့်ကိုယ်စားလှယ်ကျွန်တော်တို့ဒီဒီဒီရေကောက်တဲ့ကိုလည်းတရားနဲ့မှာဥပေါ်ထွက်လာမယ်ဒါမဲ့ကျွန်တော်တို့ဒီဥပဒေမှာအဲတိကျကြောင်မရေးသားရဲ့မရေးသားထားတဲ့အချက်ကဥပမာဒီဗီဒီယိုမျိုးရောင်ကြီးဆိုရင်ကျွန်တော်တို့ဒီတိကျမျိုးရောင်ကြီးအတောင်ဝင်ကိုရေးသားထားလို့ရှိရတယ်။ဒါဆိုရင်ကျွန်တော်ဒီမြင့်တဲ့အဆင့်ကော်မတီဥက္ကဋ္ဌတွေအဖွဲ့ဝင်တွေရဲ့တောင်းဝင်ကိုကျွန်တော်တို့ဒီတိကျကြောင်ဒီကိစ္စမျိုးမရှိဘူးပေါ့နော်။အထူးသဖြင့်ကျွန်တော်တို့ကဒီဘတ်ဂျက်ပိုင်းဆိုင်ရာပေါ့နော်။ဒီရေးငွေဒီအသုံးပြုတွေကိုဘယ်လိုမျိုးကျွန်တော်တို့ကဆန့်ကျင်နေလဲ။နောက်ပြီးဒီဒီလူတွေကလိုလားတဲ့အဲဒီပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဆောက်ဆောင်မလဲဆိုတဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ဒီဟိုအစ်ကထင်ရှားတဲ့ဒီကျန်းမာရေးတွေကျွန်တော်တို့မသိရသေးဘ
ူး။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့လက်ရှိဒီလာမယ့်2019ရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ပထမတစ်ခေါက်တည်းဆိုင်အများပြည်သူသိထားတဲ့ချက်တွေပို့ပြီးသိထားမယ့်ချက်တွေဘာတွေများရှိပါလဲ။ခုနမတ်တေသာရှင်လေးပြောသွားတဲ့အထက်မှာတော့အိမ်အောင်စုတစုကိုတမဲမဟုတ်တော့ဘဲနဲ့အခု session နှစ်ပြည့်တဲ့လူတိုင်းပါမယ်တစ်ခုပါဝင်ဖို့တဲ့။ကျန်တဲ့အများပြည်သူသိထားတဲ့ချက်တွေဘာရှင်းပြများရှိပါသေးလဲ
။ဟုတ်ကဲ့ဒီအများပြည်သူသိထားတဲ့ချက်တွေတော့ကျွန်တော်တို့ကအခုဒီလာမယ့် ဒီရှိပြီးရေကပ်ခြင်းမှာကျွန်တော်တို့ဒီငွေလေးနဲ့ပေးရမယ်အဲ့တော့မြန်မာရောကျွန်တော်တို့ဒီမြန်မာဥက္ကဋ္ဌအသက်တာတမင်ကော်မတီအဖွဲ့ဝင်တွေအတွက်ကတမင်အဖွဲ့ဝင်တွေအတွက်ကတမင်ဆိုပြီးတော့ကျွန်တော်တို့ဒီမြန်မာအဆင့်ပုံနဲ့ပြရပါမယ်။နောက်ပြီးတော့ဒီမြို့ရောအဆင့်အဆင့်လို့ရှိရင်တမင်ပြရပါမယ်။အဲ့တော့စစ်စစ်ကောင်ကျွန်တော်တို့ဒီမြေသားပေးနိုင်တဲ့ဒီအဆင့်မှာပါတဲ့အသက်ရှင်မှုဖြစ်ပြီးတဲ့ဒီတိုင်းဒီနေပြည်တော်ဆိုကျွန်တော်တို့ကစနာမဲလေးမျိုးကိုကျွန်တော်တို့ပြရမှာဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့ဒါလေးတစ်ခုကတော့ကျွန်တော်တို့ဒီနေပြည်တော်ဆိုင်ရာမှတ်သားဖို့ပါ။ဆက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစိတ်ပူရာကဒီရဲ့ပိုင်းမှာတော့အဲ့ဒီလိုဒီနေဆင်းနဲ့ပတ်သက်ပြီးတော့အခုဒီပြည်မှုတွေတော့ရှိနေပြီ။ဒါပေမဲ့အဲ့ဒီမှာဒီကြွားပြီးတော့မှဒီနေဆင်းကိုကြည့်ရှုတဲ့ဒီကနေပြီးတော့ပေါ့နော်။နေပြီးတဲ့ကျတဲ့ခါကျတော့ကျွန်တော်တို့ရာအိပါကိုအခြေဒီကြွားပြီးတော့မှဒီလက်ထက်မှာရှိပြီးဒီကိုဒီနေဆင်းကြည့်ကြည့်ခြင်းနဲ့ဒီနေဆင်းမှာပေါင်းလို့ကြည့်ခြင်းနဲ့ဒါကြောင့်လို့ဆိုတော့ကျွန်တော်တို့ဒီမှာအားလုံးကထင်းနေနေယူဆချက်တခုရှိတာကအန်တာတော့ဝေတော့ပေါ်ရရတော့ခဏခဏတော့လုပ်နေတယ်တိတ်တော့ဒီဒီနေပြီးတော့ကြတိတ်မဖြူလို့ထင်းနေဆိုရက်လူတွေလည်းများနေတယ်ပေါ့နော်။ဒါအဲ့ဒါကြတော့ကျွန်တော်တို့ဒီဒီဒီဒီတွေကိုသိစေတဲ့ဟာလေးတစ်ခုရတော့ဒီဒီမိုကရေစီအဲဒီကောက်ပွဲတွေဖြစ်လာဖို့အတွက်ကျွန်တော်တို့ဒီဒီသမရရေကောက်ပွဲကြီးရလဲအမှတ်တမ်းဟောက်အရေးကြီးတယ်။အထူးသဖြင့်ကတော့ဒါစီပီရေကောက်ပွဲဆိုတဲ့ဟာမျိုးကကျွန်တော်တို့ပို့ပြီးတော့မှဒါဒီသမရခေါင်းဆောင်ကွန်မြူနီရဲ့ခေါင်းဆောင်ကိုယ့်ရဲ့ဒီကွန်မြူနီရဲ့ဒီစီမီတီကမ်းမှုနဲ့ဒီအုပ်ချုပ်ရေးပိုင်းမှာဒီပါဝင်လာမဲ့ဒီဆက်ဆက်သူတို့ကျွန်တော်တို့ကဒီအဖြစ်မျိုးကိုကျွန်တော်တို့ရွေးချယ်ရမယ်ပေါ့နော်။ဒါအဲ့လိုမျိုးရွေးချယ်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီယာကြီးကဒီကြမ်းနဲ့မဆောက်ပြည့်တဲ့ဒီမှာကျင်းပမဲ့စီဒီမျိုးတော့ပဲဒီရန်ကုန်မြို့တစ်မြို့ရဲ့အတွက်မဟုတ်ဘူးရန်ကုန်တိုင်းဒေသကြီးတစ်ခုရဲ့အတွက်မဟုတ်ဘူးတခြားသောကျွန်တော်တို့ဒီဒီမြန်မာတိုင်းရဲ့အတွက်လည်းရည်ကြည့်ကြပါလိမ့်မယ်ဆိုတော့ကျွန်တော်တို့အခုဒီတိုင်းပြည်မှာကျင်းပမဲ့စီဒီမျိုးတော့ပဲပါချင်ရင်ကျွန်တော်တို့ section နဲ့ပြည်ကြည့်ရမယ်ပေးခွင့်ကြဒါရန်ကုန်မှာပဲရှိသေးတယ်ပေါ့နော်တခြားပြည်မြန်မာတိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီတအိမ်ကောင်တမဲပေးရတယ်တချို့ရှိလို့ရှိရင်ဒီ website မှာကိုယ်စားလက်ငါဦးခေါ်ပြီးတော့မှဒီမဲပေးရတဲ့အချက်အချင်းတွေအခါကျတော့ဒီမြန်မာကရည်တော့ပဲအချက်မပေါ်သေးဘူးပေါ့နော်အဲ့ဒါရန်ကုန်မှာစလိုက်ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဘယ်လိုပဲဖြစ်ဖြစ်ဒါကိုဒီမေတာပေးပြီးတော့မှကျွန်တော်တို့ဒီအေးပေးတဲ့ဒီရပိုင်လုံးကိုကျွန်တော်တို့များနာအောင်လုပ်ရမယ်ဒီကိုကိုစီရေကောက်ပွဲမှာကျွန်တော်တို့ဒီဒီကနေရေကောက်ပွဲတွေကလည်းအရေးကြီးတယ်ကျွန်တော်တို့ကဒါမဖြစ်မနေနဲ့ပြရမယ်ဆိုတဲ့ဟာလေးလည်းဒါဒီဒီတွေကိုသိကြည့်ကြပါဦ
းဟုတ်ကဲ့ပါခင်ဗျာမျက်နာမျက်နာတင်ရောမတ်တင်စာရှင်းလေးရောလေးတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်တူကဒီစနေပွဲကျွန်တော်ကြော်ညာမှာ Facebook ကတင်ပေးပို့ထားတဲ့စာလေးကျွန်တော်ဖတ်ပြချင်ပါတယ်မမိုးမိုးပါသူကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်သူမှစိတ်ဝင်စားကြပါဘူးတဲ့ပြည်သူလူထုမှလည်းအားမရှိတော့ပါဘူးတဲ့ရွေးကောက်ပွဲအခါတရလှုပ်လဲထူးမခြားနာပါပဲတဲ့အဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့ကုစရေလောင်းဖြစ်တဲ့ဦးဝင်းချူဖိတ်ခေါ်ချင်ပါတယ်ခင်ဗျလူထုရဲ့ရန်ကုန်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါလဲ
တော်တော်နည်းတယ်ပေါ့ဗျတော်တော်နည်းတယ်ဆိုတာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက15ရာခိုင်နှုန်းပတ်ဝန်းကျင်လောက်မဲပြီးတယ်လို့ဆိုပါရဲအခုဒီကာလမှာတိတိကျကျအောင်နေသွားမလားမသိဘူးဗျတော်တော်ကိုစိတ်ဝင်စားမှုနေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့အခုရွေးကောက်ပွဲဒီစီးရွေးလုပ်ငန်းကြီးလည်းစနေပြီဦးချိုးလည်းလုပ်နေပြီဆိုတော့စီးရွေးလုပ်ငန်းကြီးနဲ့ပတ်သက်လို့ဘယ်လောက်ထိပြင်ဆင်ပြီးလုပ်နိုင်ကြလဲကုစရေအနေနဲ့
ပါတီနဲ့ရှင်ရင်တော့တတိပုဂ္ဂလတွေအတွက်အကဲရှိမှာပဲလေနိုင်ငံရေးပါတီဆိုတာကတော့တနည်းတစ်ခါဖွဲ့စည်းထားတာဖြစ်တဲ့အတွက်သူကတိုင်းရင်းစင်ဖီးညနေစီပြီးတော့ရက်ွက်စီအစင်းနဲ့စီယုံကြီးဆင်းနိုင်တဲ့အခါကျွန်တော်တို့လိုကျွန်တော်နယ်မြေမျိုးပေါ့ဆက်နှမျိုးနယ်ကိုစီယုံကြီးဆင်းရမယ်ကိစ္စအကြတော့တတိပုဂ္ဂလအတွက်အခက်အခဲရှိပါတယ်တတိတသကစီယုံကြီးဆင်းမယ်ဆိုရင်ဒီကိစ္စအတော်တော်ခက်ခဲမှာပ
ါဟုတ်ကဲ့အဲ့တော့ဦးဝင်းချိုတူးတဲ့နေရဆိုလို့ရှိရင်ရမုံငွေဖြစ်ဖြစ်ပါဖြစ်ဖြစ်ဘလို့တွားပြီးတော့ဟိုလုံနေရလဲအချိန်ကြီးရ
လက်ရှိအချိန်ကြီးကတော့ကျွန်တော်ကကိုပိုင်ငွေပဲဆိုတော့ကျွန်တော်မိသားစုရဲ့ထောက်ပံ့ငွေကလွဲပြီးတော့ကျွန်တော်ဘယ်ကမှရမုံငွေမရှိပါဘူး
အဲ့တော့အဲ့တက်စီးမင်းနေပါကြီးလှုပ်ထားတာရောရှိပါလားခင်ဗျာမြန်မာတတာဖြစ်အောင်ကုစရီကြားထဲမှာ
ဟုတ်ကဲ့သိနေရတဲ့ပုံပြီးမသုံးရဘူးဆိုတော့အဲသတ်မှတ်ချက်ရှိထားတယ်ပေါ့သို့တော်လည်းပဲကျွန်တော်ကသိနေရအဲသိနေရမဟုတ်ဘူးသိနေရလဲကိုမမဟုတ်တဲ့အတွက်ဒီသတ်မှတ်ချက်ကကျွန်တော်အတွက်တော့သိပြီးအရေးကြီးမဟုတ်ပါဘူ
းဟုတ်ကဲ့အခုစီယုံရေးလုပ်ငန်းတွေပတ်သက်လို့ပြောမယ်ဆိုရင်ဦးဝင်းချိုပါခက်ခဲတွေစင်ခေါ်ချက်တွေရှိရဆိုရင်ဘာတွေများရှိပဲခင်ဗျာအဓိကအဖြစ်
အဲ့တော့ကျွန်တော်သိတတိမထားမိဘူး။ဘာကြောင့်လဲဆိုတော့အမှန်တကယ်ကျွန်တော်ဘာကြောင့်ဝင်ပြိုင်ခဲ့လဲဆိုရင်2010ကနေ2018အထိ10နှစ်လုံးလုံးဒီပြည်သူအတွက်အကျိုးရှိနိုင်တဲ့လုပ်ငန်းရပ်တွေမှာအကြီးပဲကျွန်တော်အချိန်ကုန်ခံခဲ့တာ။ဒီမျိုးပြောရင်ဒီ10နှစ်ဒါကာလပတ်လုံးကျွန်တော်ဘဝကိုအများအတွက်ပဲမြုံတမ်းနေတာဖြစ်တဲ့အတွက်စီပင်အတွက်တတိတတ်ဆိုပြီးကျွန်တော်ထူးထူးခြားခြားစီးယုံနေတာဘာမှတော့မရှိဘူးပဲပြောရမှာမသိဘူး။
ဟုတ်ကဲ့အခုနောက်ရွေးကောက်ပွဲနဲ့ပတ်သက်လို့ပါလူစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့ခုနကရွေးကောက်ပွဲမှာတကယ်တမ်းစီးမင်းနေပြောင်းလိုက်တဲ့ကိစ္စတွေဥပမာဆိုရင်ရင်းကတိန်တောင်တယောက်ပဲပြေးရမယ်အခု16နှစ်ပြည့်တဲ့လူတိုင်းပြေးရမယ်ဒီလိုအချက်တရားစရန်ကုန်နေကန်တွေတေချာတိကြရလားခင်ဗျ
အရာကဒီပြည်ပြန်ကြော်ကုန်ကြခံထားတဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးပြီးတောင်းရပေးရမှာပါသို့တော်လည်းအဲ့ဒီဟာကိုတောင်းရတယ်မတောင်းရဘူးဆိုတဲ့အချက်ရဲ့အဲပြည်သူတွေတကယ်သိလားမသိလားဆိုတဲ့အချက်ရဲ့သူကမှတော့နည်းနည်းတာမရရှိကြဖြစ်ပါတယ်သူတို့ကတော့အခုချိန်ထိမဲပြင်းနေမှာမှန်သေးဘူးဆိုတာကိုကျွန်တော်ရဲ့လက်ရှိဝေါ်ပေါ်မှာလည်းကျွန်တော်တင်ထားတယ်နောက်တစ်ခါကျွန်တော်တို့နည်းမြေသုံးမှာအစိုးဆုံးအချက်ကနည်းမြေသုံးမှာပြိုင်မဲ့ကော်မတီဝင်က10ဦးရှိတယ်ကျေဦးဖြစ်ရှိတဲ့အတွက်မဲသိန်းစာရွက်အဲကော်မရှင်ရုံးနေမှာကတ်ထားတဲ့မဲသိန်းစာရွက်ကနှစ်ရွက်ဖြစ်နေတယ်။တခြားမြို့နယ်တွေတခြားသုံးနယ်မြေတွေမှာက9ရောက်အထက်ကိုခုမှမရှိတဲ့အတွက်တို့ကစာရွက်တစ်ရွက်ထဲနဲ့ပြီးတယ်ကျွန်တော်တို့ကနှစ်ရွက်နှစ်ရွက်မှမတကကျွန်တော်တို့အဲကျွန်တော်နံပါတ်က9ဖြစ်တဲ့အခါကျတော့6930ကတစ်ရွက်တိတိ3956ကတစ်ရွက်အဲတချို့မြို့နယ်တိတိကျကျပြောရရင်ဝေလူဝင်တောင်ပိုင်းရပ်ွက်ကမဲဆန္ဒဟိုကော်မရှင်ရုံးရှိမှာသလိုရှိရဲ့တင်းနဲ့3956ခုမဲ့ပါပြီးတော့8930စာရွက်မရှိဘူးတကူကတ်ထားတယ်ကော်ကွာသွားတယ်ဆိုတဲ့အခါကျတော့အဲ့8930မရှိတော့ဘဲနဲ့ခုနှစ်ယောက်တည်းပြိုင်လာလို့မြို့နယ်ရပြည်သူတွေရက်ွက်တွေရပြည်သူတွေအမှတ်မားနေပါလေဒီအကြောင်းအရာတွေကိုဆယ်တန်းစာမွေးဝဲဖြေဆိုတဲ့အချိန်ကြတော့မှပဲကျွန်တော်တို့လိုက်လံစစ်ဆေးပြီးအပြည့်ပေးအကြောင်းကြားမှာဖြစ်ပါတယ်။
ဟုတ်ကဲ့အခုဒီစင်းပြုစုတဲ့အဓိကဒီမဲစင်းမဲဆန္ဒပေးနိုင်တဲ့လူစင်းပြုစုတာကရွေးကောက်ပွဲကော်မရှင်ကပဲလားတခြားအကူအညီပေးတဲ့အဖွဲ့အစည်းတွေရောရှိပါလားခင်ဗျ။အ
ဲ့ဒါကတော့ဟိုမမျက်နှာနာစင်းလို့မတင်တာရှင်းလိုက်ရလို့ပို့သိပါလိမ့်မယ်ခင်ဗျ
။ဟုတ်ကဲ့
ကျွန်တော်တို့ဟိုဒီအကြောင်းအရာတွေကိုသိမသိပါဘူး
။ဟုတ်ကဲ့ကျွန်တော်အဲ့ဒါဆက်သေးမမျက်နှာနာတင်းကိုမေးချင်ပါတယ်ခုနကမဲစင်းကိစ္စပါမဲစင်းပြုစုတဲ့အခြေအနေကတေးချာချာရောလုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ။
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ပါပေါ့တော့ဒီတိကျလုံးလုံးတဲ့ကျွန်တော်တို့ဒီလေးလောက်မျိုးတော့မလုပ်ရသေးဘူးပေါ့လေအဲကျွန်တော်တို့ရောက်သေးရဲ့အဖွဲ့အစည်းနည်းနဲ့မဟုတ်သေးနဲ့ကျွန်တော်တို့ရောက်သေးရဲ့တွေ့ရှိချက်အရပေါ့နော်ကျွန်တော်တို့ဒီတစ်ပတ်အဲဒီလုံးရဲ့စနေတင်းနေနေရဲ့မှာအဲကျွန်တော်တို့ဒီလက်ထောက်ရှိတင်ရတဲ့လုပ်ငန်းလေးတွေကိုမျိုးနဲ့တချို့မှာလုပ်ကြပေါ့နော်ဥပမာအဖြစ်ကျွန်တော်တို့ဒီလက်တကုံကအဲကျွန်တော်တို့ဒီပညာသိစနစ်ကိုကြောင်းပိတ်တဲ့အချိန်မှာဒီကိစ္စလောက်မျိုးလည်းဖြစ်တာပေါ့နော်အဲ့ဒီမှာဆိုကျွန်တော်တို့ကိုယ်လောင်းမှဥရတော့အဲ့ဒီမှာလည်းတော့မဲစင်းမှာမပါဘူးပေါ့နော်။ဒီလိုလောက်နေကိုနိုင်တယ်လို့လည်းကျွန်တော်တော့အဲ့ဒီလိုအခြေအနေမျိုးယူတော့ကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဒီ observer တချို့ရဲ့ပြည်သူရဲ့တတိယရလေတချို့ပြည်နယ်ကြီးမှာပြုလို့ရှင်တော့ဒီ message ချက်လေးတွေအဖြစ်ပြက်လေးတွေနောက်ပြီးတော့ဒီမဲစင်းမှာခတ်နေတာမျိုးပေါ့နော်။အဲ့အဲ့ဒါမျိုးဒီ computer ရိုက်တဲ့ error လားဆိုတဲ့အဲ့ဒါမျိုးတွေတွေ့နေရတယ်။ဒါတော့ကျွန်တော်အခုဒီရက်ပိုင်းလေးကျွန်တော်ကျောက်ထိုးရဲ့ပြည်သူချက်ကိုကျွန်တော်အဲ့ဒီချက်ပြီးကြပါလေဒီအဲ့အနေနဲ့ရတော့ပြခါဒီအစီအစဉ်ကြတော့
အဲ
ဒီရောက်တော့ပြည့်ရခါကျတော့ဆက်ပါမယ်
တစ်ဆက်တည်းကျွန်တော်ခုနကမမမြဒီနန္ဒသိန်းပြောထားတဲ့အထင်ပါပဲ CSU ရပ်ဖက်ဖွဲ့စည်းရရဲ့စောင့်ကြည့်ခွင့်ကိုခွင့်ပေးတယ်ဆိုတာကအခုခွင့်ပေးတယ်ဘယ်လိုပုံစံမျိုးနဲ့စောင့်ကြည့်နိုင်မလဲစောင့်ကြည့်ဖို့အချိန်တွေကဘယ်လိုများရှိပါလဲဟု
တ်ဟုတ်ကဲ့အဲ့ဒီတိုင်းမှာတော့ကျွန်တော်တို့ဒီအခုဒီရောက်တဲ့ဒီရဲ့ကော်မရှင်ပါနော်ရဲ့ကော်မရှင်ကနေပြီးတော့မှဒီကတိပြလာမဲ့ဒီရပ်ဖက်ဖွဲ့စည်းရကိုကျွန်တော်တို့ဒီလိုဆိုဒီအရာလေးဖြတ်ပြီးတယ်ပေါ့နော်။အဲဒီအရာလေးကျွန်တော်တို့ပါအဲဒီတက်တော်ကြီးဆိုင်ရာကလေးကိုရထားပြီးအဲနောက်ရက်ကြည့်ကြလို့ရှိမှာတို့ဒီကပ်ပြားကြီးဖြတ်ပြီးတော့ဖြတ်ပြီးတယ်ပေါ့နော်။အဲဒီကပ်ပြားရဲ့ဥမာကျွန်တော်တို့ကဒီတက်ရက်တုန်းလေးမှာဒီလူကမဥထားထားမယ်ဆိုတာကိုကျွန်တော်တို့ဒီမတ်အတော်ပြင်းမှာဒီရှင်းပြမှုရှိပါတယ်။အဲရှင်းပြပြရခါမှာတော့ဒီကျွန်တော်တို့ရဲ့ဒီကပ်ပြားလေးလာပြီးတော့ဒီအဖြစ်အပျက်ကလည်းဘာသာပုံစံတူရင်းပြီးပေါ့လေ။အဲဒီတက်ရက်တုန်းလေးကကျွန်တော်တို့ဒီအဲဘေးရုံမှာကျွန်တော်တို့ဒီကပ်ပြားလေးလာတာရှိပါတယ
်။ဟုတ်ကဲ့အဲ့အတွက်ကတကယ်တမ်း CSU ဘယ်နှဖွဲ့လောက်လုံနိုင်မယ်လို့ခန့်မှန်းထားကြလဲခင်ဗျစောင့်ကြည့်ရေဘ
ယ်လိုဒီလောက်ဒီလောက်ဆိုရင်တော့3နှစ်ဖွဲ့လောက်ပေါ့နော်ဒီ3နှစ်ဖွဲ့လောက်ကြရောအဲဒီရွက်ောက်ပွဲလေးကဆန်းကြည့်ဖို့အတွက်ဆိုပြီးတော့ဒီစီးရင်တင်ထားရှိပါတ
ယ်ဟုတ်ကဲ့တခြားရွက်ောက်ပွဲကာလအတွင်းမှာဒီမဲဆွယ်စီယုံနေတဲ့မှုနဲ့ပတ်သက်လို့ကန့်တတ်တာမျိုးတွေတစုံတရာဟိုပြတ်ဟိုဖြစ်တာမျိုးတွေရောရှိပါလားခင်ဗျ
ဒီဘက်မှာလည်းကျွန်တော်တို့ဒီမတိရသေးဘူးပေါ့နော်အခုလောဆယ်ကတော့အလုံးစိတ်ကြည့်နေတဲ့အချက်ကတော့ဒီပါပေါ့ဒီမဲစင်းကိစ္စနဲ့အဲဒါပြီးတော့ဒီပညာပေးကျွန်တော်တို့အခုမှဆိုလို့ရှိရင်ဒီရက်ဆက်ဆွေရပညာပေးတဲ့ဆောင်ငန်းမျိုးတွေလည်းရှိတယ်အဲဒီလိုလည်းအချိန်ကာလအားဖြင့်ကတော့ဒီစိတ်ပြီးတော့လည်းမပြောင်းတော့ဘူးဒီလောက်တော့ကျွန်တော်ရဲ့ဆိုတော့အဲ့ဒီမှာဒီလူကြီးကတကယ်တကယ်တည်တည်ငြိမ်ငြိမ်ရှိတဲ့ပုံပါတော့အဲဒီစိတ်မျိုးတချို့လည်းရှိပါတယ်ကျွန်မအပိုင်းမှာတော့တခြားပြဿနာတော့အခုချိန်ကြီးမတွေ့ရသေး
ဘူးဟုတ်ကဲ့ကျွန်တော်မတ်တစ္ဆာရှင်လည်းကြီးမေးချင်ပါလေခင်ဗျမတ်တစ္ဆာရှင်လည်းကြီးခုနကဦးဝင်းချူပြောသွားတဲ့အထက်မှာတစ်ချက်ပါပါတယ်အဓိကတော့ကျွန်တော်တို့လည်းတွေ့နေရတဲ့အဓိကကြိုက်ကုစလေဒီထဲမှာအာနာယအန်ဒီပါတီကဝင်ပြီးတော့နေရာမြို့နယ်နေရာတွေမှာဝင်ထားတာလေတွေ့ရပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်အာနာယအန်ဒီပါတီနဲ့သတိပုဂ္ဂရာကြီးနဲ့ပြန်ရတဲ့အနေထားမျိုးတွေလည်းကြုံနေရပါတယ်အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်မှုမျှတမှုကိုဘယ်လိုများလို့တုံ့တက်လို့ရမလဲကော်မရှင်ရဲ့အနေထားပဲဖြစ်ဖြစ်အခင်းကျင်းမဲ့အနေထားပဲဖြစ်ဖြစ်ပါ
ဟုတ်ကဲ့ပါဒါကကျမတို့လက်ရှိမှာတကယ်ကိုစိုးရင်ရတယ်ပေါ့ဘာဖြစ်လဲဆိုတော့အာကျမတို့ပြီးခဲ့တဲ့အခြားသောရွေးကောက်ပွဲဥမာပြောရရင်ရခိုင်စီရွေးကောက်ပွဲတွေမှာဆိုရင်လေအဲကျမတို့ကတမန်တမန်ကြောင့်မှုနောက်ဒီရွေးကောက်ပွဲတွေရဲ့အခြေအနေကပြောရမယ်ဆိုဒီအင်္ဂွေဌာနဘက်ကလည်းအဓိကအသွားကြတာပေါ့နော်အဲ့မှာလဲကျမတို့အာအဓိကထောက်ပြကြရတာအခုအဲဒီဘက်ဒီ NLD ပါတီကအာဏာရလာတဲ့အခါမှာအဲဒီပါတီရဲ့အာဏာကိုအသုံးပြုပြီးတော့ဒီကော်မရှင်အပေါ်မှာအဲဒီလွှမ်းမိုးချင်တာမျိုးထုတ်ကင်ချင်တာမျိုးဒီလိုပုံစံတွေဖြစ်လာမှာတော့တကယ်ကိုစိုးရိမ်ခဲ့တယ်။အာလက်ရှိတွေ့နေရတဲ့ဒီအထက်လက်တွေနောက်ဒီအရေးအယောင်တွေပေါ့နော်ဒါတွေမြင်ရတယ်တော့တော်တော်လေးစိုးရိမ်ပုံရဖြစ်ရပါတယ်။ဥပမာပြောရရင်တော့ကော်မရှင်ရဲ့အာဒီဆုံးဖြတ်ချက်တစ်ခုပေါ့နော်ဆုံးဖြတ်ချက်တစ်ခုဒီပါတီအလံတွေမတုံးရအောင်ဆိုရဲကိစ္စရပ်တွေမှာတိတ်မင်းရတာအတော်တင်ပါပဲသူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်နေပေါ့ပြင်ပြီးတော့ပြန်ထောက်ပြန်တယ်အာပါတီအလံတွေပုံလေးတွေတုံးလို့ရတယ်ဆိုတာမျိုးဖြစ်သွားတယ်ပေါ့ဆိုတော့ဒီလိုအချင်းချင်းမှအဲဒီဥပဒေကိုယ်တိုင်ကဒီလက်ရှိအာဏာရပါတီဒီဝန်ကြီးချုပ်ကိုယ်တိုင်ဦးစီးရေးဆိုတာမျိုးကဒါအားလုံးသိထားပြီးသားဖြစ်ပါတယ်ဆိုတော့ကျွန်တော်ဆိုရင်ကတော့ဒီအာဏာရပါတီဟာသူနိုင်လောက်တဲ့အချင်းချင်းတစ်ခုကိုအဓိကအဲရေးဆွဲပြီးတော့မှအားလုံးကိုဝင်ကြိုင်စေရဆိုတာမျိုးဖြစ်လာမှာပေါ့ဒါကိုအဓိကစိုးရိမ်တာပေါ့နော
်ဟုတ်ကဲ့ကျွန်တော
်ဖွင့်နေရတဲ့အချိန်ကတော့ပါနေရတွေ့ရတယ်အာနောက်တစ်ခုကဒီပါတီတွေဝင်ရောက်ရှင်ကြိုင်တဲ့အခါတခြားနိုင်ငံတွေမှာလည်းပါတီတွေအနေနဲ့ဝင်ရောက်ရှင်ကြိုင်တာရှိပါတယ်ဒါပေမဲ့တော့မြန်မာနိုင်ငံမှာတော့ဒီဒါလွတ်တော်ရွေးကောက်ပွဲမဟုတ်နေတဲ့အခါမှာဒီလက်ရှိဒီလိုရဲ့ service ကိုအထက်သွားရတဲ့တတိပုဂ္ဂလတွေပုံများတဲ့ရေကောက်ပွဲမှာပါတီဝင်ကြိုင်နေဆိုရင်ဒီဘန်နာရေးအဖြစ်ကောပုံရေးအဖြစ်ကောဒါတတိပုဂ္ဂလတွေအတွက်ကျွန်တော်တွေ့ရတာကတော့တကယ်လို့အင်အားမတူဘူးပေါ့နော်သူတို့တွေအတွက်နဲ့လာစီရင်လို့ကျွန်တော်တို့တွေ့ရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲဒီလိုက်စီစဉ်ချင်းစစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြကြတဲ့မတ်တင်စာရှင်လက်ကြီးမတ်မြအနန္ဒာတင်းနဲ့ဥဝင်းချိုတို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ production တွေအားလုံးလည်းကျေးဇူးပါကျွန်တော်တို့ဒဲဒီလိုက်စီစဉ်တော့အချိန်ကြောင့်ဒီမှာပဲညနာခွင့်ပြပါခင်ဗျာ